Of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2020ပြည့်နှစ်ဇန်နဝါရီလ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ130ကျော်ခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ Virginia ပြည်နယ်မြို့တော် Richmond မှာဒီကနေ့လုတ်တဲ့သနပ်အခွင့်ရေးတောင်းဆိုဆန္ဒပြပွဲမှာထောင်နဲ့ချီပါဝင်မယ်လို့ခန့်မှန်းထားပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်မြောက်ပိုင်းကရိုဟင်ညာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့လိုက်တဲ့ ICEO လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာနိုင်ငံတကာမှာအပြတ်ကောင်းအောင်နဲ့လာမယ့် ICJ တရခွေအတွက်ပြင်ဆင်မှုသာဖြစ်တယ်လို့ HRW လူခွေစောင့်ကြည့်မှုအဖွဲ့ကဝေဖန်တုံ့ပြန်လိုက်ပါတယ်
။ Quite clearly there's a political motivation here for this press release to try to create talking points for the Myanmar government to use.
နိုင်ငံရေးအရာရည်ရွယ်ဆောင်ရွက်ချက်ဖြစ်တဲ့ဆိုပြီးတော့ HRW အာရှရေးရာဒုတိယညွှန်ကြားရေးမှူးပြောဆိုခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်။နောက်တရုတ်တံမရရဲ့မြန်မာပြည်ခီးစဉ်တွင်မှထုတ်ဆိုခဲ့တဲ့စာချုပ်တွေပေါ်မှာစောင့်ကြည့်သူတွေကစိုးရိမ်နေတဲ့အကြောင်းချင်းပြည်နယ်ထဲမှာတော့လုံခြုံရေးစိုးရိမ်တို့ဝန်ထမ်း200ကျော်ပြောင်းရွှေ့ခွင့်တင်ထားပါတယ်။ရခိုင်ပြည်နယ်မှာတော့ကားတစ်စင်းကြောက်ထဲထိုးကြလို့ခီးတဲ့တချို့နဲ့ကားစပယ်ယာတင်ဆောင်ခဲ့ရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေအတည်ပြုပြောလိုက်ပါရယ်။ဘေကျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်၊နိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာကူးစက်သူ1ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူစုစုပေါင်း200ကျော်သွားပြီလို့ဝူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါရယ်ပိုးကူးစက်နေသူအများစုရဲ့ရောဂါလက္ခဏာတွေမပြင်းထန်ကြပေမဲ့၃ယောက်သေဆုံးတယ်လို့တရုတ်ကလာတဲ့သတင်းတွေကပြောပါရယ်တရုတ်နိုင်ငံမှာလူဦးရေထူးထပ်ဆုံးမြို့ထဲမှာပါတဲ့ဝူဟန်မြို့ကဆရာဝန်တွေဟာနမိုနီးယားအဆုတ်ရောင်ရောဂါဖြစ်နေနိုင်သူတွေကိုစစ်ဆေးမှုတွေပို့ပြီးတိုးမြှင့်လုပ်နေပါရယ်ဝူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်အမျိုးသမီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါရယ်ထိုင်းနဲ့ဂျပန်နိုင်ငံတွေမှာလည်းတရုတ်ကလာသူတွေထဲမှာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိတယ်ဆိုတာအတည်ပြုထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီဝူဟန်ကလာတဲ့လေယာဉ်တွေစိုက်တဲ့ဆန်ဖရန်စစ္စကို၊လော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့ကလေဆိပ်သုံးခုမှာတောက်ကြနေတဲ့ကစားလို့ခီးသည်တွေရဲ့ကျန်းမာရေးအခြေအနေစီးဆင်းမှုတွေကိုလုပ်နေပါတယ်။အလားတူပဲဂျပန်၊ထိုင်း၊တောင်ကိုရီးယား၊စင်ကာပူနိုင်ငံတွေမှာလည်းလေဆိပ်တွေမှာစောင့်ကြည့်စစ်ဆေးမှုတွေကိုလုပ်နေပါတယ်။ဇန်နဝါရီလ25ရက်နေ့မှာစတင်မဲ့တရုတ်နှစ်တကူကာလအတွင်းတရုတ်လူမျိုး1ဘီလီယံခွဲလောက်တရုတ်ပြည်တွင်းသားမကပြည်ပကိုပါခီးသွားကြမယ်လို့ခန့်မှန်းရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာကိုတရုတ်နဲ့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်သူတွေအနေနဲ့တာမန်အေးမီတာမျိုးကနေအသက်ရှူလမ်းကြောင်းထိခိုက်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့လှုံ့ဆော်ချက်တွေပေါ်ခုခံခြေပနိုင်မယ်အသေးသေးချက်လက်တွေကိုဒီကနေ့အထက်လွှတ်တော်မှာတင်သွင်းဖို့အင်မီရိုဥပဒေကြိုးဆောင်တွေကပြင်ဆင်နေကြပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုမှုကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတင်ဝင်စတင်ခဲ့ပြီးအင်္ဂါနေ့မှာစတင်လျှောက်လဲကြမှာပါ။စောပိုင်းတော့ကသမ္မတကိုတရားစွဲဆိုဖို့အောက်လွှတ်တော်ကတည်ပြုလိုက်တဲ့ပုံမှာသမ္မတရဲ့အကြိုးဆောင်ရှိနေအဖွဲ့ဝင်တွေဖြစ်တဲ့ပက်စီဗလိုနီနဲ့ဂျေဆာကလော်တို့ကဒီဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီသလိုအစိုးရဖွဲ့စည်းပုံကိုလည်းရေရှည်မှာထိခိုက်နိုင်တယ်လို့ပြောခဲ့ပါတယ်။သမ္မတတယောက်ရဲ့နိုင်ငံသားရေးမူဝါဒလုပ်ပိုင်ခွင့်အာဏာတွေကိုအောက်လွှတ်တော်ကရှော့တွက်နေတယ်လို့လည်းသူတို့ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေးယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတယာရုကဖယ်ရှားလိုက်နိုင်တဲ့တို့တော်ကတရားစွဲဆိုလောက်တဲ့ပြစ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်မှာလည်းသမရရဲ့အကျိုးဆောင်တွေကငြင်းချက်ထုတ်ခဲ့တာပါလွတ်တော်စင့်ခေါ်မှုတွေနဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်ခြင်းမရှိဖို့သမရကဝင်နောက်ရှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းသမရရဲ့လှုပ်ဆောင်ချက်တွေကတရားဝင်တဲ့ဘောင်တင်းကလှုပ်ဆောင်ခဲ့တာပဲဖြစ်တယ်လို့လည်းအကျိုးဆောင်တွေကပြောပါတယ်အောက်လွှတ်တော်အမတ်တွေကတော့သမရထရမ့်ဟာအာဏာကိုလွဲသုံးစားလုပ်မှုနဲ့လွတ်တော်တရားရေးကိစ္စတွေမှာကြားဝင်နောက်ရှက်ကြောင်ပြစ်မှုထင်ရှားတယ်လို့ဆွဲချက်တင်ထားပါတယ်ခင်ဗျာ
ဗာဂျီးနီးယားပြည်နယ်ထဲမှာတရက်ထိန်ချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ် စန့်ကျင်ကန့်ကွက်သူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြတာမို့လုံခြုံရေးတိုးမြင့်ထားပါတယ်ပြည်နယ်ထဲမှာတနက်ထိန်းချုပ်မှုကန့်ကွက်တဲ့ Virginia Citizens Defense League ဆိုတဲ့အဖွဲ့ကဒီနေ့လူလူစုဝေးပွဲကိုစီစဉ်တာဖြစ်ပြီးတနက်တရားဝင်ကန်ဆောင်ရေးလိုလားတဲ့တခြားအဖွဲ့တွေလက်နက်ကင်ပြည်သူ့စစ်အဖွဲ့တွေနဲ့နာစီလက်သည့်အဖွဲ့တွေကပါဝင်ဆန္ဒပြမယ်လို့ပြောထားပါတယ်အကြမ်းဖက်မဲ့ဆိုတဲ့ချင်းချောင်းမှုတွေအများအပြားပါဝင်ဆန္ဒပြနိုင်ခြင်းရှိတာကြောင့်ပြည်내အုပ်ချုပ်ရေးမှူး Ralph Northern က Richmond မြို့မှာရရဲ့အရေးပေါ်အခြေအနေထုတ်ပြန်ထားသလိုမြို့ထဲက Capital Square ရင်ပင်ကိုဘလို့လက်နက်မှတည်ယူလာခွင့်မရှိလို့တားမြစ်ထားပါတယ် Virginia ပြည်내လွှတ်တော်မှာအထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါဒီမိုကရက်အမတ်တွေအများစုနေရာရခဲ့ပြီးတဲ့နောက်တင်းကျပ်တဲ့တနက်ထိန်းချုပ်ရေးဥပဒေတွေကိုအတည်ပြုခဲ့ကြပါတယ်တနက်ဝယ်သူတိုင်းရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့နဲ့လက်တစ်ဖက်ထဲနဲ့ပြစ်နိုင်တဲ့ handgun တနက်ကိုလည်းတလားမှတလက်သာဝယ်ယူနိုင်ဖို့ကန့်သက်တဲ့ဥပဒေမူကြမ်းကို Virginia အထက်လွှတ်တော်ကပြီးခဲ့တဲ့ကြာသပတေးနေ့ကပဲအတည်ပြုခဲ့ပါတယ်။အများပြည်သူနဲ့ဆိုင်တဲ့အဆောက်အဦနေရာတွေမှာလက်နက်မကင်ဖို့ဒေသခံအစိုးရတွေကတားမြစ်နိုင်ခွင့်ဥပဒေကြမ်းကိုလည်းအထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်။
လျော်ရနိုင်ငံမှာပြည်ရဲ့ဆေးရည်အလုပ်ဖြစ်ဖို့အတွက်တရားရောက်ကစောင့်ကြည့်တော့ဖို့လိုအပ်တယ်လို့ဥရောပသမဂ္ဂ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကဒီနေ့မှပြောလိုက်ပါတယ်။လျော်ရနဲ့ပတ်သက်ပြီးကမ္ဘာခေါင်းဆောင်တွေကသဘောတူညီမှုရခဲ့တာနဲ့နောက်ဆုံးလျော်ရရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံသားရေးဝန်ကြီးတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေမလုပ်ခင်မှာသူကသတင်းနောက်တွေကိုအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။လျော်ရနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားဖို့နဲ့လျော်ရရဲ့မှာဂျာဝန်ဆွတ်ဖက်တာတွေမလုပ်ဖို့ကမ္ဘာခေါင်းဆောင်တွေတနင်္ဂနွေနေ့ကသဘောတူခဲ့ကြပါတယ်။လျော်ရနိုင်ငံမှာတပတ်အပြစ်ရထားပြီးဒါကိုရေရှည်လှုပ်ဆောင်ဖို့တို့ကြောင့်အခုလိုလှုပ်ထားကိုအပြစ်ရတယ်လို့မပြောနိုင်ကြောင်းနဲ့ဒါကိုကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အာရအဖွဲ့ချုပ်တခုခုကစောင့်ကြည့်ရဖို့လိုမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ကမ္ဘာနိုင်ငံ၁၂နိုင်ငံကခေါင်းဆောင်တွေနဲ့အတူကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အာရအဖွဲ့ချုပ်ကထိပ်တန်းတာဝန်ရှိသူတွေနဲ့ကိုယ်စားလှယ်တွေဟာဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ညီလာခံတရက်ကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂတွင်မှုကျော်အန်တိုနီယိုဂူတာရက်စ်ကတော့လီဗျားနိုင်ငံမှာတိုက်နေကြတဲ့သူတွေအလုံးကိုပြားပေးဖို့လိုတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ခင်းနာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံကကဆွဆွဲနေတယ်လို့မြန်မာနိုင်ငံမှာ Rohingya Muslim တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရခိုင်ရင်းနဲ့ပတ်သက်လို့မြန်မာဆိုရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆုံးခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမမဟုတ်တခြားလူမှုအတိုင်းဝိုင်းတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အဖွဲ့ဝင်၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရဟာလူမျိုးတိုင်းရင်းသားအသားအယောင်ဘာသာတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်ဖို့လုပ်ခဲ့တယ်လို့ကောက်ချက်ဆွဲနိုင်လောက်အောင်အထောက်အထားခိုင်ခိုင်လုံလုံမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့2019ခုနှစ်တုန်းကစစ်တပ်ရဲ့လုပ်ရက်တွေအတွင်စစ်ရာဇဝတ်ကျူးလွန်မှုကြီးလေးတဲ့လူခွေချိုးဖောက်မှုတွေကိုစစ်တပ်အပါအဝင်တပ်ဆိုင်သူတွေကျူးလွန်ခဲ့တယ်ဆိုတာတော့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတယ်လို့စုံစမ်းမှုတွေကိုလုပ်ခဲ့တဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အပြစ်မဲ့ရွာသားတွေကိုတတ်ဖြတ်တာသူတို့နေအိမ်တွေကိုဖျက်ဆီးတာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့ပြောပါတယ်။ရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုမေးမြန်းစုံစမ်းပြီးရေးသားတဲ့အစီရင်ခံစာထဲမှာကင်းစခန်း30ကိုတိုက်ခိုက်မှုနယ်မြေရှင်းလင်းရေးလှုပ်အောင်တွန်းပို့မှုတို့အတွက်ရိုဟင်ဂျာစစ်သွေးကြွတွေကိုအပြစ်တင်ထားပါတယ်။သူတို့တွေးရှိချက်အစီရင်ခံစာကိုမြန်မာအစိုးရကိုပေးပို့လိုက်ပြီးဖြစ်ပေမဲ့လူသိရှင်ကြားထုတ်ပြန်ခြင်းတော့မရှိသေးပါဘူး။မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာပြည်တွင်းကကျွမ်းကျင်သူ2ယောက်အပြင်ဖိလစ်ပိုင်ဒုနိုင်ငံသားရေးဝန်ကြီးဟောင်းရိုဇာရီယိုမနာလိုကုလသမဂ္ဂဆိုင်ရာဂျပန်တပ်အမတ်ကြီးဟောင်းကန်โซအိုရှိမာတို့ပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံတယ်လို့ကော်မရှင်ကလည်းရိုဟင်ဂျာလို့တုံ့နှုံးတာမရှိခဲ့ပါဘူး
။တရုတ်နိုင်ငံက Huawei တယ်လီဖုန်းကုမ္ပဏီရဲ့အကြီးအကဲမှုဆောင်အရာရှိကိုတရားခံလွှဲပြောင်းပေးအတွက်ကြားနာမှုပထမအဆင့်ကို နေရနိုင်ငံဘန်ကူးမြို့တရားရုံးမှာဒီကနေ့စတင်မှာဖြစ်ပါတယ်။ဟော်ဝေးကုမ္ပဏီရဲ့ဗန်နာရေးကြီးကဲမောင်ဝမ်ဂျိုးကိုအမေရိကန်ရဲ့တောက်ဆူမှုကြောင့်ကနေဒါနိုင်ငံက2018နောက်ပိုင်းမှာဖမ်းဆီးလိုက်တဲ့အတွက်တရုတ်နိုင်ငံဘက်ကအကြီးကျယ်ဒေါသဖြစ်ခဲ့ပါတယ်။ဒါ့အပြင်တရုတ်နဲ့အမေရိကန်ကြားမှာလည်းနှိပညာစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။တရုတ်နိုင်ငံရဲ့နှိပညာပိုင်းမှာအင်အားကြီးနိုင်ငံတခုဖြစ်လာဖို့အတွက်ရည်မှန်းချက်ကိုဟော်ဝေးကကိုးစားပြုနေပေမဲ့အမေရိကန်ကတော့ဟော်ဝေးပေါ်မှာလုံခြုံရေးအနှစ်တော်ကြာကလေးကစိုးရိမ်မှုတွေရှိခဲ့တာပါ။တရုတ်နိုင်ငံဘက်ကတော့အခုလိုမောင်ဝမ်ဂျိုးကိုဖမ်းဆီးတာဟာတရုတ်နိုင်ငံရဲ့ဩဇာတက်လာတာကိုထိန်းချုပ်ဖို့အတွက်လို့ရှုမြင်နေကြပါတယ်။တရုတ်ဆိုရကဒီပေါ်မှာအရန်ကိုစိတ်ဆူဒေါသထွက်ပြီးတော့ဒီမှုကသူတို့အတွက်ထိတ်တန့်ဦးစားပေးရတဲ့ကတခုဖြစ်ကြောင်းနဲ့ဒါကြောင့်သူတို့အနေနဲ့ဒါကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ British Columbia တက္ကသိုလ်ကဒီအာရှလေ့လာရေးဌာနအကြီးတန်းသုတေသီ Warren Jang ကပြောပါတယ်။ American ဆိုရကတော့ Huawei ကုမ္ပဏီဟာ Hong Kong ကုမ္ပဏီကိုအမိခံပြီးတော့သူတို့ရဲ့ကုန်ပစ္စည်းတွေကို Iran ကိုရောင်းချပြီးဒီချက်က Iran ပေါ်မှာ American ရန်တန်ခတ်ပိတ်ဆို့မှုကိုချိုးပေါက်တာဖြစ်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာ။
မီရန်ပေါင်းမဲ့အန်ဒီယသတိပေးထားတဲ့ဖိလစ်ပိုင်နိုင်ငံမှာအန်ဒီယရှိတယ်လို့သတ်မှတ်ထားတဲ့ဇုံနဲ့လူတွေမသွားနိုင်အောင်တားမြစ်ဖို့တာဝန်ရှိသူတွေဒီကနေ့အမိန့်ထုတ်ခဲ့ပါတယ်။အချိန်မရွေးမီရန်ပေါင်းနိုင်တာကြောင့်အန်ဒီယဇုံသတ်မှတ်ထားတဲ့နေရာတွေတယောက်မှမသွားနိုင်အောင်တားဆီးဖို့တက်ဆိုင်သူတွေကိုညွှန်ကြားထားတယ်လို့ဖြည်ရေးဌာနလက်ထောက်ဝန်ကြီးကသတင်းတောက်တွေကိုပြောပါရယ်။မနီလာမြို့တော်တောင်ပိုင်းမန်60လောက်အကွာမှာရှိတဲ့တအားမီရန်ကနေမီးခိုးပြားတွေ၊ကြောက်တုံးကြောက်ခဲတွေထွက်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တစ်ပတ်ထဲကလူပေါင်း3000ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ထားပါရယ်။ဒါပေမဲ့ခြံခဲ့တဲ့ပစ္စည်းတွေပြန်ယူဖို့မီးခိုးပြားဖုံးနေတဲ့အိမ်တွေရှင်းလင်းဖို့နဲ့ဝက်နွားတွေကိုအစာကျွေးဖို့အတွက်လူတွေကိုနေ့စဉ်ပြန်ခွင့်ပြုထားတာပါ။တအားမီးတောင်ချိန်မြေပောက်ကွဲနိုင်တာမို့မီးတောင်ကနေ6မိုင်ပတ်လည်အကွာအဝေးမှာရှိနေသူတွေအတွက်အန္တရာယ်ရှိတယ်လို့မီးတောင်ပညာရှင်တွေကသတိပေးထားပါတယ်
။ဒေါ်မီးလောင်ကျွမ်းမှုနဲ့အကြီးကျယ်ရင်ဆိုင်နေရတဲ့ဩစတြေးလျနိုင်ငံမှာတော့ရာသီဥတုဖောက်ပြန်တာတွေဇက်တိုက်ဆိုးသလိုဖြစ်ပေါ်နေပြီးတော့ဒီကနေ့မှာတော့မြို့တော်ကင်ဘရာနဲ့မဲလ်ဘုန်းမြို့တွေမှာမိုးသီးတွေကြွေကြခဲ့ပါတယ်။မိုးသီးတွေကကောက်သီးလုံးလောက်ရှိတာကြောင့်မြို့တော်ကင်ဘရာမှာတော့အစိုးရစောင့်အုံတွေနေအိမ်တွေစီးပွားရေးလုပ်ငန်းတွေနဲ့ကားတွေလည်းအတော်လေးထိခိုက်ပျက်စီးသွားခဲ့ပါတယ်။ဩစတြေးလျပါလီမန်အစောင့်အုံရဲ့အပြင်ဘက်မှာတော့မိုးသီးတွေဖြိုးသွားခဲ့ပြီးတော့ကားမန်တွေလည်းကွဲကုန်ခဲ့ပါတယ်။မိုးသီးတွေနဲ့တူလေပြင်းတိုက်တာတွေလည်းရှိခဲ့တာကြောင့်ရေကြီးတာတွေလည်းဖြစ်ခဲ့ပြီးကင်ဘရာမြို့ကနှစ်ယောက်လည်းဒဏ်ရာအနည်းငယ်ရခဲ့တယ်လို့အေးဘော်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့တဲ့ ICEO လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာနိုင်ငံတကာမှာအပြားကောင်းအောင်နဲ့လာမယ့် ICJ တရားခွင်အတွက်ပြင်ဆင်မှုသာဖြစ်တယ်လို့ HRW လူခွေစောင့်ကြည့်မှုအဖွဲ့ကဝေဖန်တုံ့ပြန်လိုက်ပါတယ်။ကော်မရှင်အနေနဲ့ဒီလူခွေရေချိုးဖောက်မှုဖြစ်ရကြီးကိုဖော့ပြောဖို့စ조사ထားတယ်လို့ကော်မရှင်စုံစမ်းမှုဟာလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးထောက်ပြပါတယ် HRW ရဲ့တုံ့ပြန်ချက်ကိုသားညွန့်ဦးပြောပြပေးပါရှင
် ICJ တင်ကြကတရားရုံးကနေပြီးတော့မြန်မာဂမ်ဘီယာအမှုမှာဂျားပြအရေးပေါ်စီမံမှုထားသင့်မသင့်ဆုံးဖြတ်ချက်ချဖို့အတွက်၃ရက်လိုမှာအခုလိုမျိုးဒီကော်မရှင်ထုတ်ပြန်ချက်ထွက်လာတာအတော်လေးကိုကတိကောက်နိုင်စရာပဲလို့ HRW လူခွင့်ဆောင်ကြည့်မှုဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားမှု Phil Robertson က view ကိုပြောပါတယ
် Quite clearly there's a political motivation here
တခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုဟာရပ်တန့်စေဖို့အတွက် ICJ ကနေဂျားဖြတ်အရေးပေါ်စီမံမှုဆုံးဖြတ်ချက်ထုတ်တဲ့အခါအစိုးရအနေနဲ့ဒါကိုကိုင်ပြီးပြောစရာရအောင်လုပ်လိုက်တဲ့နိုင်ငံရေးအရာရည်ရွယ်ဆောင်ရွက်ချက်ဖြစ်တယ်ဆိုတာရှင်းပါတယ်
ကော်မရှင်အနေနဲ့စင်ကာစာကိုဒီသမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တွေကိုဒီကနေ့ပြရခဲ့တယ်လို့ထုတ်ပြန်ပေမဲ့အစင်ကာစာအပြည့်စုံကိုတော့အများပြည်သူကိုထုတ်ပြန်ထားတာမတွေ့ရပါဘူးအဲ့ဒီအစင်ကာစာရဲ့အနှစ်ချုပ်ကိုပဲသတင်းထုတ်ပြန်ချက်သဘောရေးထားတာပါဒီထုတ်ပြန်ချက်ထဲမှာတော့ကော်မရှင်ရဲ့တွေ့ရှိချက်တွေထဲမှာနိုင်ငံတကာကနေပြီးတော့ဆွဆွဲနေသလိုရိုဟင်ဂျာတွေကိုမျိုးဖြုတ်တပ်ဖြတ်ဖို့ရည်မှန်းလှုပ်ဆောင်တာမျိုးသူတို့မတွေ့ရဘဲနဲ့စစ်ရာဇဝတ်မှုနဲ့အခြားလူခွင့်ချိုးဖောက်မှုတွေကိုချိုးဖောက်ထားတယ်ဆိုတာကိုပဲတွေ့ရတဲ့အကြောင်းရေးပါတယ်။ဒါဟာနေမျိုးရှင်းလင်းမှုစစ်ဆင်ရေးလုပ်ခဲ့တဲ့တပ်မတော်အစားအဲ့ဒီကစစ်သည်တဦးချင်းကိုအပြစ်ဖို့ဖို့လုပ်လို့တဲ့သဘောဆောင်တယ်လို့ Phil Robertson ကပြောပါတယ်
It looks again like the ICOE is really trying to pull their punches.
ICOE အနေနဲ့လူခွင့်ရေးချိုးဖောက်မှုအချို့ဖြစ်ခဲ့တယ်ဆိုတာလောက်ပဲထောက်ပြပြောကျင်တဲ့သဘောရှိပါတယ်။ဒါပေမဲ့တကယ်တမ်းကျတော့အရတားတွေကိုပါထိခိုက်စေတဲ့နည်းမြေရှင်းလင်းစစ်ဆင်ရေးတွေကိုတေချာစီမံလှုပ်ဆောင်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးတာမျိုးလုပ်ထားတာမတွေ့ရပါဘူး။နှစ်လအတွင်းမှာပဲဒီစစ်ဆင်ရေးကြောင့်လူ9သိန်းကျော်တိုင်းပြည်ကနေထွက်ပြေးသွားရတာပါ။ဒါကအသေးချာစီမံလှုပ်ဆောင်တယ်ဆိုတာရှင်းနေတာပါပဲကျွန်တော်ထင်တယ် ICOE အနေနဲ့အချက်လက်တွေကိုအခြေခံပြီးဖြစ်ပျက်ခဲ့တာတွေကိုဖော်ထုတ်ဖို့အစားဘာတွေဖြစ်လဲသူတို့ထင်တာလောက်နဲ့ဖြစ်ရကြီးကိုဖော့ပြောဖို့ကြိုးစားတာပါပဲ
ဒါကြောင့်လည်းဒီအစင်ငန်စာအပြည့်စုံကိုအင်္ဂလိပ်လူရောမြန်မာလူပါထုတ်ပြန်ပြီးဖို့လူရဲလူသူကတောင်းပါတယ်။တစ်ဖက်မှာတော့အခုအစင်ငန်စာမှာတွေ့ထားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဆက်ပြီးတော့အရေးယူမလဲဆိုတာလည်းမရှင်းဘူးလို့ပြောပါတယ်။ဖြစ်ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြည်တွင်းဥပဒေနဲ့တပ်မတော်တရားရေးလမ်းကြောင်းတွေအရကင်တွယ်သွားမယ်လို့ SCG မှာတော့ကမြန်မာဘက်ကပြောခဲ့ပြီးတာရှိပေမဲ့တကယ်တမ်းမြန်မာပြည်တွင်းတရားရေးစနစ်ဘယ်လောက်ထိခိုင်မာယုံကြည်ရမလဲဆိုပြီးတော့သူကမိကုန်ပြန်ထုတ်ပါတယ်။ရခိုင်မြောက်ပိုင်းမှာအင်ဒီအမှုကိုကြည့်ရင်ပဲရွန်ဂျာ၁၀ဦးကိုတတ်ခဲ့တဲ့စစ်သားတွေဟာအဲ့ဒီသတင်းပေါ်ထုတ်ခဲ့တဲ့သတင်းတောက်၂ဦးလောက်တောင်မှထောင်ထဲမှာမနေခဲ့ရဘူးလို့သူကထောက်ပြပါရတယ်။ရွန်ဂျာ၃ဦးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီကော်မရှင်ဟာအစိုးရကဖွဲ့တယ်ဆိုပေမဲ့လည်းတရားလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်လို့ဆိုထားပါရတယ်။ဒါပေမဲ့လည်းဒီကော်မရှင်ရဲ့တရားလွတ်လပ်မှုဆိုတာကတော့တန်လျာဖြစ်တဲ့ကြောင်းဖီရော့ဘတ်ဆန်ကပြောပါရတယ
်။ I think that there's a real problems with the independence of the ICOE.I think that there are
ဒီကော်မရှင်ကတကယ်ပဲလွတ်လပ်တဲ့ကော်မရှင်ဟုတ်ရဲ့လားဆိုတာပြဿနာရှိပါတယ်ကော်မရှင်မှာပါတဲ့မြန်မာလူမျိုးကော်မရှင်အဖွဲ့ဝင်တွေဆိုတာအစိုးရနဲ့အတော်လေးနှီးစပ်သူဖြစ်တယ်လို့အစိုးရရဲ့ရခိုင်အရေးဆောင်ရွက်နေတဲ့ UEHRD နဲ့လည်းပတ်သက်မှုရှိပါတယ်နိုင်ငံတကာကကော်မရှင်အဖွဲ့ဝင်ဆိုတဲ့အထူးသဖြင့်ဥက္ကဋ္ဌ Rosario Manalo ဆိုရင်လည်းအစပိုင်းမှာကတည်းကအရေးယူမှုဖြစ်လာအောင်သူတို့လုပ်မှာမဟုတ်ဘူးလို့ပြောထားတဲ့သူပါဒါကြောင့်ကော်မရှင်ကအတော်လေးကိုအားနေပါတယ်။နောက်ပြီးပွင့်လင်းမြင်သာမှုမရှိပါဘူး။အစိုးရခန်းစာကိုဘလို့ပြုစုရေးသားတယ်လဲ၊ဘလို့အချက်လက်စုဆောင်းတယ်လဲ၊ထုတ်ပြန်တာမျိုးမလုပ်ပါဘူး
။ရခိုင်မြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေမှာရိုင်ဂျာရီပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်မှန်းလှုပ်ဆောင်နေဆိုပြီးတော့နိုင်ငံတကာမှာမြန်မာနိုင်ငံကိုနိုင်ငံတကာမှာဆွဆွဲခံနေရတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းကြံနေသေးတဲ့ရိုင်ဂျာရီအပေါ်မှာလည်းနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခံရမယ်ဆိုရင်စီအခြေအနေရှိတယ်ဆိုပြီးတော့လည်းနိုင်ငံကလူခွင့်ရေးဖွဲ့တွေကစိုးရိမ်နေကြပါတယ်။မြန်မာစုရဘက်ကတော့ဒီဆွဆွဲချက်တွေကိုညှင်းပယ်တယ်လို့ပဲရွန်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူး။ဒါပေမဲ့လည်းဒီအဖြစ်အပျက်တွေပေါ်မှာတရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီးတော့အရေးယူကင်တွယ်သွားမယ်လို့တော့နိုင်ငံတကာကကတိပေးထားပါတယ်ခင်ဗျာ။မော်နင်ဂါလူခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆိုးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စုရလက်ထက်အရင်ကုလသမဂ္ဂလူခွင့်ရေးကူစရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့ Miss Yan Hee Lee လက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိတယ်လို့ပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားအစိုးရအသစ်ဂျာဆက်ဆန်ကြီးကလည်းအတော်မပြည့်မဖြစ်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တရားလေးတဲ့အစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေရဲ့လှုပ်ရှားမှုရပ်တည်မှုစရိုက်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လို့ရတဲ့ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရားလေးတဲ့အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VUE မြန်မာပိုင်းဖုန်းနံပါတ်က1232 382 9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@vuenews.com ဖြစ်ပါတယ
်မနေ့ကအင်္ဂါညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရချင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့တရုတ်သမ္မတခီးစဉ်တွင်မှချုပ်ဆိုခဲ့တဲ့စာချုပ်တွေပေါ်မှာဘလို့မျိုးအမြင်သဘောထားရှိနေပါသလဲဆိုတာကိုတင်ပြပေးချင်ပါတယ်တရုတ်သမ္မတရှီဂျင်းဖင်ရဲ့မြန်မာပြည်နှစ်ရက်တာခီးစဉ်တွင်မှချုပ်ဆိုခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီမှု33ခုထဲကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ပြီးဓာတ်အားလိုက်စီမံကိန်းဖြစ်နိုင်ခြေလည်လာမှုဆိုင်ရာနားလည်မှုစာချုပ်လွှာနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်တွင်းကမြေဆုံစီမံကိန်းစောင့်ကြည့်လည်လာသူတွေကစိုးရိမ်နေကြပါတယ်။ဒါဟာအေယာဝတီမြစ်ကြောင်းနဲ့တန်လွင်မြစ်ကြောင်းမှာရေအားလျှပ်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နိုင်တယ်ဆိုပြီးတွက်ဆမှုတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာပြည်ခရီးစဉ်မတိုင်မီကလေးကပြည်တွင်းမှာရှိတဲ့ရပ်ပတ်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားလူမျိုးစုတွေကတရုတ်နိုင်ငံကယင်းနှီးမြှုပ်နှံထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရကပွင့်လင်းမြင့်တာမှုရှိရှိပြည်သူတွေကိုချပြပေးဖို့တောင်းဆိုထားကြတာပါတရုတ်သမ္မတရဲ့ခရီးစဉ်ဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားစီးပွားရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာကြုံလွှာတွေ33ခုကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့အဲ့ဒီထဲမှာပြည်သူလူထုစိုးရိမ်နေကြတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တော့မပါခဲ့ပါဘူး။ဒါပေမဲ့24ခုမြောက်အဖြစ်ဖော်ပြထားတဲ့ MOU နားလည်မှုစာကြုံလွှာကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ဓာတ်အားလိုင်းစီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာနားလည်မှုစာကြုံလွှာဖြစ်ပြီးဒါဟာမြစ်ဆုံနဲ့ဆက်ဆက်နေမယ်လို့စောင့်ကြည့်သူတွေကတန်လျာဖြစ်နေကြတာပါ။ အဲ့ဒီစာချုပ်လာဟာမြန်မာပြည်သူတွေစိုးရိမ်နေတဲ့မြစ်ဆုံအပါအဝင်အေယာဝတီမြစ်ချောင်းနဲ့တန်လွင်မြစ်ချောင်းပေါ်ကရေအားလျက်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နေတယ်လို့ကချင်မျိုးသားကွန်ဂရက်ဥက္ကဋ္ဌဒေါက်တာအမ်ကော်လာကပြောပါတယ်
ဒီတော့6000မီဂါဝက်ပဲရှိတယ်။ကျန်တာက15500မီဂါဝက်ကအဲ6ခုကထုတ်တယ်နော်။ငချမ်းကလည်းဖြည့်ပေါင်းလိုက်2000နီးပြည့်ရောက်တော့ဒါမှမဟုတ်အဲ့ဟာတွေအတွက်ကိုကျွန်တော်ကဒီ site တွေ၊ဒီ technical chain တွေနော်။ဒါကတော့ကျွန်တော်ရဲ့ document တွေ site တွေကိုကျွန်တော်ကိုပြည်မကြောင်းတဲ့အနေနဲ့အဲ့ဒါကိုအဲ့ဒါလီဒီယာမိနေ။ငချမ်းဖဲကအာရုံစိုက်နေ။အခုအဲ့ဒါမိစုံကြီးပြောလိုက်တယ်။ငချမ်းဖဲမိစုံကြီးကလုံးမှာစားသူကျွန်တော်ကမရှိတာမဟုတ်ဘူး။ကျွန်တော်တတိပေးနေတာဟိုကနောက်ထပ်9ခုကိုတတိပေး
မြစ်ဆုံနဲ့ပတ်သက်ရင်တန်ဖဲရွာမှာတရုတ်စွမ်းအင်ကုမ္ပဏီ CPI ကလုပ်နေတဲ့မြစ်ဆုံရေကာတာတည်ဆောက်မှကိုသာလူအများကသတိထားမိကြပေမဲ့မြစ်ဆုံနဲ့ဆက်ဆက်နေတဲ့လာစာ၊ခေါင်လန်ဖူ၊ဖီဇော၊လာကင်၊ပါရွဲနဲ့ချီဖွေစတဲ့16ခုမှာလျှက်စစ်တာထုတ်လုပ်မဲ့အရေးကိုပြည်သူတွေအနေနဲ့အခုချိန်မှာသတိပြုဖို့လိုတယ်လို့ဒေါက်တာအမ်ကောလာကပြောတာပါ။2006ခုနှစ်ဒီဇင်ဘာလ28ရက်နေ့တုန်းကနိုင်ငံတော်အေးချမ်းသာယာရေးနှင့်ဖွံ့ဖြိုးရေးအဖွဲ့အစိုးရရဲ့အမှတ်1လျှက်စစ်စွမ်းအင်ဝင်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ရှားမှမြစ်ဆုံအပါအဝင်စုစုပေါင်း18ခုမှလျှက်စစ်တာထုတ်လုပ်ဖို့ကိုစာချုပ်ချုပ်ဆိုထားခဲ့ကြတာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးဆုံးရှုံးမှုများမဲ့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးခေတ်ဆက်ဆက်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကိုချပြခဲ့ခြင်းမရှိဘဲပွင့်လင်းမြင်သာမှုလည်းမရှိခဲ့ဘူးလို့ပြည်သူအများစုကယုံကြည်ထားကြတာပါ။အခုမြစ်ဆုံနဲ့ပတ်သက်တယ်လို့ယူဆလို့ရတယ်24ချက်မြောက် MOU နားလည်မှုစာချုပ်လွှာနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေအနေနဲ့ပြည်သူတွေသိအောင်တိတိကျကျထုတ်ပြန်ပေးဖို့လိုအပ်တယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်ဒီနေဆက်ချက်ကြောတအားလိုက်နဲ့ပတ်သက်တဲ့ဥစ္စာတော့တကယ်ပြောမယ်ဆိုရင်သူကဖြစ်နိုင်ခြေလေ့လာတယ်ပေါ့နော်ဟို MOU အစ်စင်နဲ့ဖြစ်တာကိုတွေ့ရတယ်အဲသို့တော်လည်းပဲတစ်ဖက်ကနေဆက်ချက်ကြောတအားလိုက်နဲ့ကျွန်တော်တို့မြေဆုံရေကာတာစီမံကိန်းတွေကိုဆက်ဆက်ပြီးတွေးမယ်ဆိုရင်လေတွေးလို့ရတဲ့အနေအမျိုးတွေရှိနေတဲ့အခါကျတော့အစိုးရဘက်ကဒီ MOU နဲ့ပတ်သက်ပြီးတော့တင်းစိတ်တိတိကျကျထုတ်ပြန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်။တရုတ်သမ္မတရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်လွှာ14ခုဖြစ်နိုင်ချေနားလည်မှုစာချုပ်လွှာ10ခုသဘောတူညီချက်3ခုနဲ့စုစုပေါင်း33ခုချုပ်ဆိုခဲ့တာပါ။တရုတ်သမ္မတရောက်မလာခင်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ရင်အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိရှိချပြပေးဖို့ပြည်သူလူထုကတောင်းဆိုခဲ့တာဖြစ်ပြီးအခုတရုတ်သမ္မတရဲ့အပြန်ခရီးစဉ်မှာတော့ချုပ်ဆိုထားတဲ့အချက်33ချက်အပေါ်မှာပွင့်လင်းမြင်သာမှုရှိဖို့ကိုမျှော်လင့်နေကြတာဖြစ်ပါတယ်
စုစုပါရှင်ဆက်ပြီးတော့စည်ရေးပြိပခါတွေပြင်းထန်နေတဲ့ချင်းပြည်နယ်တွေကအစိုးရဝန်ထမ်းတွေရဲ့လုံခြုံရေးစိုးရိမ်မှုအခြေအနေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားစည်ရေးပြင်းထန်လာတဲ့အတွက်လုံခြုံရေးစိုးရိမ်လို့အစိုးရဝန်ထမ်း200ကျော်ပြောင်းရွှေ့ခွင့်ရဖို့စတင်ထားတယ်လို့ချင်းပြည်နယ်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒါအပြင်တာဝန်ထမ်းဆောင်ရမယ့်တခြားဌာနဆိုင်ရာဝန်ထမ်းတွေဟာလည်းလုံခြုံရေးအခြေအနေကြောင့်တာဝန်ကျရာဒေသတွေစီကိုတွားရောက်ဖို့အခက်တွေ့နေကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကအသေးစိတ်သတင်းပေးပို့ထားပါတယ်
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်ပလောဝမြို့နယ်မှာရှိတဲ့ဝန်ထမ်း200ကျော်ဟာတာဝန်ဆက်လက်ထမ်းဆောင်ဖို့မဝင်ရဲသောတာကြောင့်ပြောင်းဆွေစာတင်ထားကြောင်းချင်းပြည်နယ်ဆိုရဖွဲ့ပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးသက်က VUA ကိုပြောပါတယ်
။ပြည်နယ်တွင်းကဝန်ထမ်းတွေရောဒီမှာကလာတဲ့ဝန်ထမ်းတွေရောမနေရတော့အဲ့ဒါကပြောင်းရှင်းလို့သူတို့တင်ထားကြတာလည်းရှိတယ်။ကျွန်တော်တို့ပလောဝဖက်ကျတော့တောင်နှံဒီသာအစုံဖျားတွေဖြစ်တော့တော့တော်ရည်လာလက်ထက်ကျတော့သူကတနည်းနေလို့ရှိရင်ပြောင်းရှင်းခွင့်ပေးတယ်သူတို့ပြည်တော်စုအနေနဲ့အခုက2015နောက်ပိုင်းကသာပြောအေးနဲ့တက်မတက်ဖို့ဖြစ်တဲ့ပုံမှာမြန်မာအေးချမ်းမှုရှိတဲ့အတွက်သူတို့တာဝန်ကျတဲ့နေရာနေလို့ပြည်မကိုပြောင်းနေတာမဟုတ်လေရှိပင်နဲ့အတွင်းပြောင်းမယ်ပေါ့လို့ဒီစူးစားတော့အခုပြောင်းရှင်းဖို့တင်ထားတာအလုံး2006လောက်ရှိတယ်
ဒီလိုနေမြေအေးချမ်းလုံခြုံမှုမရှိတဲ့အခြေအနေကြောင့်ပလောဝမြို့နယ်မှာရာနဲ့ခြေတဲ့အကြောင်းတွေကိုပိတ်ထားရသလိုပညာရေးဝန်ထမ်းခက်ခဲပါရှိလာနေတယ်လို့ဝန်ကြီးဦးစိုးသက်ကဆက်ပြောပါတယ
်သူတို့ပြောင်းရှိသွားရင်လည်းဒီအကြောင်းတွေကနောက်ထပ်ဆရာဆရာမမလုံလောက်တဲ့ပြဿနာတွေကအများကြီးအခက်တန်းအလေလားမူလအလုံးပေါ်တော့84ကျောင်းရှိတယ်ဂျုံလာကျောင်းဖွင့်တဲ့ချိန်မှာကျောင်းပေါင်း222ကျောင်းမဖွင့်နိုင်မနဲ့ဒီကနေ့ရှိနေတာအဲဒီမှာဆရာဆရာမလိုအပ်ချက်ကလည်း1400လောက်ကိုလိုနေသေးတာပညာရေးအထောက်အကူတက်ခဲတဲ့အနေအထားဖြစ်ပါတယ်
2019ခုနှစ်ပညာသင်နှင့်တက္ကသိုလ်ဝန်ထမ်းအောင်စီရင်ထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်14ခုအနက်ကချင်းပြည်နယ်ဟာရခိုင်ပြည်နယ်ပြီးရင်ဒုတိယအနိုင်ကျဆုံးဖြစ်ပြီးချင်းပြည်နယ်ထဲမှာပလောဝမြို့နယ်ဟာအောင်ချက်အနိုင်ဆုံးဖြစ်တယ်လို့ဝန်ကြီးဦးစိုးသက်ကပြောပါတယ်ပလောဝမြို့နယ်ထဲမှာလမ်းမဆက်သေးခက်ခဲတဲ့ပြင်နှစ်ဖက်စီရေးသိမ်းမှနေတာကြောင့်တာဝန်ကျရာဒေသကိုသွားလာဖို့ဆရာဆရာမတွေကြောက်ရွံ့နေကြသလိုကျန်းမာရေးဌာနဝန်ထမ်းတွေကလည်းကြောက်ရွံ့နေကြတာပါ Tajang tidak dua jam ayat sahaja mahu bayar mah ane ni jelo. Jual jam ayat tanaga. Wanita lu kita utuh angga piao barai.
Kucing lu jam ayat tanaga tapa. Kucing lu siapa le jangan. Ni mama kau ye sian lu cie. Dulu orang jauh dah orang jauh deh. Tiga skizo ni lu ayat kau ciri orang tuh orang dulu jauh ni le ni tashi.
เปล่าว่ามีเนี่ยด้วยนะเพราะไต้หวันเจ้าอายาตาตีโซมูดีมีมิวไหมนิมิมูดีเจ้าที่ใครแต่งยาอยากชิมูดีกันเลยมีอาบยาเนี่ยเรื่องวงจีอุสุเทกับเปล่าว่าเลยไม่มีรูดายอะไรชิลล์เปล่าเนี่ยเรื่องการอะไรมูดีอารมณ์เสียวทว่าเราไต้หวันเจ้าที่เราเนี่ยเนี่ยดูเนี่ยเสียวเสียวเนี่ยลีรานเนี่ยชอบทำเจ้าเราชิมจันนั้นว่าไอ้ที่แกเนี่ยลูกค้าเดินเส้นมือเด็กขาดเราเลยตัวสมุดการ์ดเนี่ยไอ้นี่มันมีกับบินนี่เรนเอา
ที่ว่าเรื่องชาวบ้านเองกันนะชาวบ้านเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเนี่ยเราเ फांसी तापिया खाया मुफी से
ยามาเสดาเป้ก็ย่อยะไข่เล่นในไก่อีพั่วก็บาเป้พั่วเล่ช่ซูราวงกันเล่ไม่ใช่เป้ตะเพ่เนตะเพ่ซั่วซั่วเปียวซู่หนีจ๋าราဖြစ်ပါတယ်ခင်ဗျာနိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကားကြောက်ထဲပြုတ်ကြလို့လူသေဆုံးတဲ့အထိဖြစ်ရတယ်ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြခဲ့ပါတယ်
ဒီကြောက်ထဲကိုထိုးကြခဲ့တဲ့အတွက်ကားစပယ်ယာနဲ့ခီးတဲ့တုံးသေဆုံးပြီးတော့ခီးတဲ့20နီးပါးဒဏ်ရာရရှိခဲ့ပါတယ်သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ရန်ကုန်ကနေကြောက်ဖြူမျိုးကိုမောင်းနေလာတဲ့မျိုးဆက်တဲ့ခီးတဲ့တင်ရင်ဟာဒီကနေ့မနေ့ပိုင်းကရန်ပြည်မျိုးနယ်ကလပုံးမျိုးရှင်ကျေးရွာနေမှာကြောက်ထဲကိုထိုးကြတော့ကြောင်ကားစပယ ောင်ရင်းနဲ့ကြောက်ထဲကိုထိုးကြတော့တာဖြစ်ပြီးရှင်မောင်ကတော့ဖန်စီထားတယ်လို့ရန်သေးမျိုးမစခံမှုဒိုရီမှုမောင်မောင်ကပြောပါတယ်
။ဦးစေကသူအဲ့ဒီဟိုပါပဲဗျာ။ဆိုင်ကယ်ကိုဆောင်ရင်းနဲ့ကြောက်တော့ဒီပြောကကြားတော့အောင်မတရား။ရှင်မောင်ကဖွင့်လာပြီကြာရှင်မောင်ဖွင့်လာပြီ။ဩတော့လီကကြီး338 2009ပါကရင်ပတ်တည်တယ်2020ပေါ့
။အဲ့ဒီမျိုးဆက်တဲ့ခီးတဲ့ရင်ပေါ်မှာရန်ကုန်ကနေကြောက်ဖြူကိုခီးတဲ့သုံးစီကျော်လိုက်ပါလာတာဖြစ်ပြီးခီးတဲ့20နီးပါးဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။ဒဏ်ရာရသူတွေကိုကြောက်ဖြူဆေးရုံကိုပို့ဆောင်ထားကြောင်းနဲ့သူတို့ရဲ့ဒဏ်ရာရှိနေတကမစိုးရင်ရဘူးလို့ကြောက်ဖြူနိုင်ရဲ့ကုရင်မုံအတင်တာဝန်ရှိသူတို့ကပြောပါတယ်
။ကောင်းမှာ30ကျော်ပါရဲ့ကိုဟုတ်ကဲ့။ဖြစ်စဉ်ဆိုအခုတော့တေဆုံးရ4ယောက်ဒဏ်ရာရတာ20နီးပါးရတယ်ကို။အော်အခုဒါဟိုနိုင်ရဲ့အလောင်းရတော့ရောက်တဲ့တိတ်ကြသေးကို300ကျော်တော့ရောက်တယ်ကို။ကျောက်စီဝင်လေ။ဟာကျောက်စီဥစားကကိုကျွာဘက်ကတယောက်ပါကိုကားစတေရတယောက်ပါ။နောက်တစ်ယောက်ကရန်ကုန်ကကို။ဟာခရစ်အဲခရစ်ခရစ်ကပါရန်ကုန်ကကိုဟုတ်တယ်။ဟာဒန်ရယူအာရကိုကျောက်စီဝင်ရောက်ပါကို။ဟာသူ့ရရဲ့ချင်းကတော့မရှိပါဘူးကို။ဟုတ်ပဲပို့ဖို့ပါပါ။ဟာအတူကတိတ်ပြီးတော့ပြင်းထန်ဆန်ရရတော့မရှိဘူးဟုတ်ပဲ
။အခုလိုကကျောက်ထဲကိုထိုးကြတော့တာနဲ့ပတ်သက်ပြီးဖြစ်စဉ်ပိုင်းကိုမသိရသေးဘူးလို့မျိုးဆက်တဲ့ရင်းလိုင်းတာဝန်ရှိသူတို့ကပြောပါတယ်
။ဟောအခုကျွန်တော်တို့လည်းအခုမှသွားလို့ရ။အချိန်နဲ့မှကျွန်တော်တို့လည်းမသိသေးရနော်။နောက်မှာပဲကျွန်တော်ပြန်ပြေလို့ရမှာတော့ကော
။ကြောက်ဖြူရန်ကုန်ဝေဖေကမ်းလှမ်းမကြီးဟာကောင်းမွန်တဲ့လန်ဒလိုင်းဖြစ်ပေမဲ့လေအခုကကြောက်ထဲကိုထိုးကြတော့တဲ့နေရာဟာကြောက်ဖြူရန်ကုန်ဝေဖေကမ်းလှမ်းမကြီးဟာကောင်းမွန်တဲ့လန်ဒလိုင်းဖြစ်ပေမဲ့လေအခုကကြောက်ထဲကိုထိုးကြတော့တဲ့နေရာဟာလမ်းချင်းပြီး6ကမ်းပါဖြစ်နေတာကြောင့်မကြာခဏဆိုသလိုရင်းမတော်တဆမှုတွေဖြစ်ပေါ်နေတဲ့နေရာတစ်ခုဖြစ်တယ်လို့ဒေတာခန်တွေကပြောဆိုကြပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာဒီကနေ့6ထဲကိုထိုးကြတော့တဲ့ခီးတွေတင်ရင်ကတော့လူ၄ဦးတည်ဆုံးခဲ့ရတဲ့ပထမဆုံးရင်းမတော်တဆမှုလေးဖြစ်ပါတယ်
။ကိုတက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ပြည့်နှစ်ဇန်နဝါရီလ20ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ25 32နဲ့58တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
ဒီလိုဆိုတာကဒီလိုပေါ့နော်လာလဲတဲ့ဧည့်သည်လေးကိုဒီရောက်လာရင်၎င်းနီးပါးလောက်လဲရမယ်ဆိုပြီးတော့ဆဲဆောင်တဲ့တူပေါ့အမတို့ဒါတော့မဆန်းတော့ပါဘူးတို့
တိရုပ်မြမခီးသွားနှစ်အကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိသလိုဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဥဆုံးမြမတခွင်အစီအစဉ်ကိုတင်ဆက်ပေးစင်ပါတယ်မြမနိုင်ငံမှာဆေးရေးပရိပခါတွေကြောင့်ကလင်းငယ်တွေအပါအဝင်တိုင်းရင်းသားပြည်သူတွေထိခိုက်နစ်နာရတဲ့ကိစ္စဘလို့ကင်တွယ်ဖြေရှင်းနိုင်ပါသလဲဆိုတာကိုမြမခသတင်းအေဂျင်စီကကိုမွေးကျူတင်ဆက်ထားတာနားဆင်ပါရှင်
တမလုံးနဲ့ NCA လက်မှတ်ရေးတို့ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကောင်ပေါင်းများ၏ NCA ကောင်တွဲပုံမှုဆိုင်ရာညီနိုင်စီဝေး GNCM ဒေါအောင်ဆန်းစုကြည်ကလက်နက်ကိုင်ပြည်ပခါရရဲ့ဆိုးကျိုးတွေကြောင့်တိုင်းသားပြည်သူများအပြစ်မဲ့ကလေးငယ်များဒုက္ခသင်ရလေခဲ့ရကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အခုလိုထည့်သွင်းပြောကြားခဲ့တဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့နယ်အတွင်းမှာနေထိုင်နေကြတဲ့ပြည်သူများကလည်း2018နဲ့2019ခုနှစ်အတွင်းဖြစ်ပွားခဲ့ကြတဲ့လက်နက်ကိုင်တိုက်ပွဲတွေကြောင့်တိဆုံးခဲ့ရသူတွေအိုးအိမ်ဆုံးခွာပြေးခဲ့ရပြီးစီဝိုင်းထိခိုက်သူတွေအလုံးမင်းများပြလာခဲ့တဲ့အတွက်တိုက်ပွဲတွေကိုရပ်တန့်စေခြင်းဖြစ်တယ်လို့ဆိုကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့နယ်လွဲကျဲဒေသကဒေသခံတဦးဖြစ်တဲ့ဦးမင်းသိန်းကတော့ခုလိုပြောပါတယ်
။နဲ့ကျွန်တော်ပြောချင်တာကတော့တစ်ဖက်နဲ့တစ်ဖက်နဲ့နိနာချင်တာလဲနိနာခိုင်းချင်တယ်လဲမဟုတ်ဘူးပေါ့နော်။ဘာကြောင့်မလို့ဆိုတစ်ဖက်နဲ့တစ်ဖက်ပြပြလေးလဲကျွန်တော်တို့သဘောတူညီချက်ဖြစ်စေချင်တာပေါ့နော်။ဘာကြောင့်မလို့လဲဒီနယ်လက်နက်ကန်အဖွဲ့အကြကြောင့်မလို့ဒီကျွန်တော်တို့တိုင်းသူပြည်သူလူထုတွေပေါ့နော်သူတို့ရဲ့ဂျာအဟန္တာကာလမှာကျွန်တော်တို့လည်းဒီနိနာဆုံရှုံတာလည်းများတယ်ပေါ့နော်အမြင်မတိတဲ့လူတွေလည်းဒီဟိုလူတက်မှုလို့ဘာတွေဖြစ်လာတယ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေစိုးရင်စိတ်ရှိတာပေါ့နော်တစ်ဖက်နဲ့တစ်ဖက်ဒီလိုမဖြစ်စေအောင်ဆိုပြီးငင်းချာရေးစစ်မှန်တဲ့ငင်းချာရေးနိလန့်ကိုချွန်လန့်စေချင်တာပေါ့ကျွန်တော်က
အစိုးရအနေနဲ့ NCA လက်မှတ်မထိုးနိုင်သေးတဲ့ဖွဲ့တွေကိုငင်းချမ်းရေးလုပ်ငန်းစုံတွေပါဝင်လာနိုင်ရေးအစိုးရအနေနဲ့ဖိတ်ခေါ်ကန့်လန့်ထားတယ်လို့သိရပါတယ်။လက်ရှိမှာတော့အစိုးရအနေနဲ့ဝအဖွဲ့ UWSA မိုင်းလာအဖွဲ့ NDAA ရှမ်းဖွဲ့ SSPP ကရင်နီဖွဲ့ KNPP ကချင်ဖွဲ့ KIA တအောင်းဖွဲ့ DNL ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်ဖွဲ့ AA စတဲ့တိုင်းသားလက်နက်ကိုင်ရှုပ်ဖွဲ့ NCA မှာပါဝင်လာနိုင်ရေးကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒါအပြင်တနိုင်ငံလုံးပြစ်ခတ်ရစေးရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့နံပါတ်2မြို့နယ်စစ်ပေးဆောင်ပြည်သူများထောက်ပံ့ရေးကော်မတီဒူအိုကထဦးဆိုင်ပါညာကသူ့ရဲ့အမြင်ကိုအခုလိုဝေဖန်ကြံပြပါသေးတယ်
။သူတို့အထက်ကတော့ပို့ပြီးတော့တာဝန်ရှိတာပေါ့နော်။ဒီကိစ္စဒါအထက်ကလည်းသူတို့အမိန်ပေးလို့ဒါဒီလိုဖြစ်တာလေ။ဟိုအတိတ်ကတာဝန်ကတော့ဒီခေါင်းဆောင်တွေပဲ။လူငယ်ဆိုတာကတော့ဟိုဒီသူတို့အထက်ကအမိန်တိုင်းသူကလိုက်လို့ရတာ။သူတို့ခေါင်းဆောင်မှာတာဝန်ရှိဆုံးပဲလေ။သူတို့ခေါင်းဆောင်ကဒီငင်းချမ်းရိုးတကယ်လိုလားတယ်တကယ်လှုပ်မယ်ဆိုလို့ရှိရင်ဒါနှိမ့်ချင်းညချင်းကိုပြီးတယ်ဒါကိုရက်ရှည်တော့ဆွဲကြမလို့မင်းနဲ့ငါနဲ့ဟိုအခုတို့ဒါတွေကခဏရက်နားမယ်ကွာမတိုက်ရတော့ဘူးဆိုရင်သူတို့နှစ်ယောက်လက်ဆွဲနှုတ်ဆက်လိုက်တာနဲ့ကိုပြီးသွားပြီဟိုစာချုပ်စာသားနေဘာတွေလှုပ်နေကြတော့မလို့ပေါ့ပြောတာအဲတော့ဒီအများကြီးကိုလွယ်ကူတဲ့နည်းပေါ့တော့သူတို့မှာရှိတယ်ဒါဘာကြောင့်မလှုပ်ချင်တယ်လဲပေါ့မလို့ကျင်တဲ့အကြောင်းရင်းကလည်းတစ်ဖက်ဖက်ကတင်းမာနေလို့တစ်ဖက်ဖက်ကလည်းဟို
โอ้ดีร้อยมาหนึ่งรูวะเนาะแต่จังที่เราเพี้ยนนี่ละมาเราตัวนั้นเพื่อส่งลงกับมีมันยาวีเราอันมีมันอันมีสมานโซราแต่แค่พิเศษที่ที่จะเอาตัวยาวีโซยเสียงยามเอกุซ่าเจ้าหน้าก็รู้เรื่องในเชิงโลยาของตรงนี้ก็รู้เรื่องเลยว่าดีกิซาริกามาเขียนมาเตียนนี่เอเอแต่เมื่อรู้ก็เชื่อปีนี้ยี่ขันปีนี้ซาเรดีดาริมา
ได้ป่วยผิวปนีเอตัวสูบบัตรได้หรือมาปีดูเรื่องสิบปีช่องนี้พี่รู้ว่าชัดเจนในไทยนี่อะไรลูกที่ต่างกันปีดูเรื่องสูบอะไรชอบปีนี้มีอะไรล่าสุดมีอะไรด้วยมั้ยดิฉันว่าเราหน้าจอมเปิดด้วยแต่ป่วยผิวปากเกเรตัวสิบปีช่องปีดูเรื่องดูแลบีรู้ว่าชัดเจนเลยสิ่งนี้เลยลูกอยากว่าโอชอยมูอุจจาระกูรู้เปล่าวะเนี่ยพอแกที่มารอว่าเกเรที่มารอเตจิไปหรือมารอบีเนี่ยเนี่ยอะไรเจ้าดูตาพิจารณาลูกเนี่ยเลยหัวตัวมันเนี่ยสุดที่ชอบ
တယ်ပြီးဒီမှာစားစားတော့ဘောဟာလဲအခက်ခဲနေနေဖြစ်တာဘောလူအများတော့အဲကြောင့်စားရတော့ရေအဲကျွန်တော်ရေဆွေလဲနေနေအခက်ခဲဖြစ်ရလေတော့ဒီနာတဝက်တွေလဲကျွန်တော်ကလေးငယ်တွေလူတအားများလို့အဲကြောင့်ဒီစားရတော့ရေကျွန်တော်ဟာဆောင်းလေသူတို့အတွက်တော့လိုအပ်နေတာဗော
ဒါအပြင်နိုင်ငံဝန်ထမ်းတူဦးကလည်းဒုက္ခသည်စခန်းတွေကိုအစိုးရနဲ့ပြည်သူတွေကလိုအပ်တာတွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနေတဲ့အကြောင်းအခုလိုပြောပါတယ
်လက်တလုံးအခြေအနေမှာဒီတိုက်ပွဲဆောင်ပြည်သူတွေအတွက်ကျွန်တော်တို့ဒီဆောင်းရင်းအနှွေးတွေတွေပေါ့နော်အနှွေးတွေတွေဆောင်းနေပေါ့ဒါလေးမျိုးတွေလည်းအလှူရှင်တွေကျွန်တော်တို့ထည့်ပေးလိုက်တဲ့ဟာလေးတွေထောက်ပံ့ခဲ့တာဖြစ်ပါတယ်ခင်ဗ
ျဒုက္ခသည်စခန်းတွေကလိုအပ်ချက်တွေကိုအစိုးရနဲ့ပြည်သူတွေကဖြည့်ဆည်းပေးနေရပါမယ်လိုအပ်ချက်တွေကတော့ရှိနေဆဲဖြစ်ပါတယ်ဒါအပြင်လက်ရှိအခြေအနေအရရခိုင်ပြည်နယ်မှာလည်းအေအေနဲ့တပ်မတော်တွေကတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တိုက်ပွဲတွေကြောင့်အရသာတိုက်ဆုံမှုများမကြာခဏဖြစ်ပေါ်နေတယ်လို့သိရပါတယ်။ဇန်နဝါရီလ10ရက်မှာကျင်းပခဲ့တဲ့ GICM အစည်းအဝေးမှာ27ရာစုပြည်လုံးကြီးလာကံကို2020ပြည်နှစ်ရဲ့ပထမအစ4လအတွင်းကျင်းပနိုင်ရေးအပအဝင်အချက်၈ချက်ကိုလည်းသဘောတူညီမှုရရှိခဲ့တယ်လို့သိရပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးစရုပ်ဒအစည်းအဝေးကို2020ပြည့်နှစ်နိစံပိုင်းရဲ့ပထမလေးလတာကာလထဲမှာကျင်းပနိုင်ဖို့လေဆုံးဖြတ်ခဲ့ကြပါသေးတယ်။ကျွန်တော်မွှေကျူပါ။မြို့ခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်ပါတယ
်။မြို့ခသတင်းအေဂျင်စီကတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်ပခကြောင့်အနောက်နိုင်ငံတွေကခီးသွွားတွေအဝင်နှဲလာပြီမဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းမှာတရုတ်ခီးသွွားတွေတိတိတသားတိုးလာနေပါတယ်။ဒါပေမဲ့ zero budget လို့ခေါ်တဲ့ဈေးသက်သာတဲ့အစီအစဉ်နဲ့တရုတ်ခီးသွွားတွေကလည်းများလာတာကြောင့်အဲလန်းညွန်တွေခီးသွွားနဲ့ဆက်ဆက်တဲ့လုပ်ငန်းတွေရတဲ့တလောက်အလုတ်ကိုင်းအခွင့်အလမ်းမရဘူးလို့လည်းဝေဖန်ကြပါတယ်။ zero budget တရုတ်ခီးသွွားအစီအစဉ်တွေကဘယ်သူတွေအတွက်အကျိုးမြတ်ရစေပါသလဲဆိုတာကိုတော့တရုတ်ဘာသာအဲလန်းညွန်ဆိုင်းဆိုဟန်နဲ့မတ်သိန်ကြီးထိုက်ဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတင်ပြထားတာနားဆင်ပါရှင
်ဒီနေ့ကတော့တိုးတော့တိုးလာတာပေါ့နော်တစားကျော်နှစားလောက်တော့တိုးတစားကျော်တော့တိုးလာတယ်ပြီးတော့ပြောလို့ရတာပေါ့
တရုတ်တိုးတွေရကြတော့ဘယ်တွေအသွားများပါလဲရှင
်အော်တိုးတော့စုံနေဗျကျွန်တော်တို့ပုဂံပြင်ဦးလေမန္တလေးတော့နှစ်ဆက်ခွဲရတယ်ဗျမန္တလေးကိုခြေပြုရင်မန္တလေးပကံပြုံးလေးနေပြီးတော့ရန်ကုန်ကိုခြေပြုရင်ရန်ကုန်ပဲခုံးဝေဆောင
်အဲ့တော့ group tour တွေလားသူ
ကဟုတ်ဟုတ်ပေါ့ group tour တွေများတာပေါ့
ဘလို့ပုံစံမျိုးလာတာများပါတယ်လေရှင်သူတို့ကလေ
အမျိုးမျိုးရှိမှာပေါ့နော်သူတို့ကသူတို့ဒီရိုးရိုးလာလေတာလည်းရှိရအခုနာမည်ကြီးနေတဲ့ zero budget tour ဆိုပြီးပုံစံနဲ့လာလေတာလည်းရှိတာပေါ့အဲ့ဖြစ်ညာရင်တော့လေဒီဒီကအဲလန်းညွန်တွေကိုတုံးတာပေါ့နော်။ဥပမာ zero budget tour ဆိုရင်တော့သူကတော့တခြားဘာသာစကားပြောအဲလန်းညွန်တွေတော့တုံးရင်တုံးပါပေါ့
။ဆိုတော့နှစ်မျိုးတော့ရှိတာပေါ့နော်ဆရာ
။ Okay ပါ။တို့ရောတို့လိုတီးတန့်တို့လိုအလဲတက်တက်လာတဲ့ဟာရှိမယ်။နောက်တစ်ခုကျတော့ဒီကဈေးလျှော့ရောင်းထားတဲ့zero budget ဆိုတဲ့ပုံစံနဲ့လည်းရှိမယ်။လောလောဆယ်ဖြစ်နေတာတော့ဒီ zero tour တွေကျတော့တို့လိုဒါအဲလန်းညွန်ခေါ်တာလေနည်းနည်းနဲတာပေါ့နော
်။တရုတ်ဘာသာအဲလန်းညွန်တွေအလို့အကင်အခုတိုးလာတာတိတိတသားတိုးလာတာမျိုးရှိပါသလားရှင်
တိုးလာတာလားဆိုတော့လေခါတိုင်းနှစ်သက်ဆိုင်တော့ဒီတိုင်းပါပဲဟုတ်ကဲ့ဒါပေမဲ့ဝင်လာတာများနေတဲ့တော့ဒီနောက်ပိုင်းအစ်စ်ပြီးတဲ့အဲလန်းညွန်တွေလည်းလောက်ပိုင်းတော့ရကြပါတယ်ဒါပေမဲ့ဖြစ်တင်တာတဲ့ဆိုင်တော့နည်းနေတယ်လို့တော့ခံစားရတာပါနော
်
သူတို့ဝင်လာတဲ့နှုံးနဲ့ဆိုင်တော့အလောက်ပိုင်းခွလန်ဒီတဲ့ပူရရမှာဟုတ်ဒီတဲ့ပူမရဘူးလို့တော့သိရတာပေါ့
အဓိက
ဟုတ်တယ်ဆိုတော့ဝင်လာတာကခါတိုင်းနှစ်သက်တော့ကစားကြော်လာလေ
ဟ 好。
那边买龙眼啊，地的咋叫拿来路没天要的，老板困难。
不露讲话的形象。
不露啊，伢子为那伢那个，你都不接独立为那伢来的，你都不接独立个为那伢咯，哎的，你都不接独立个，不露个的不露讲的，你都不接独立那个，哎呀，都表了希望嘛的。
好嘅，是啊 ，zero 八七度，是啊，性价比吧，性
价比。zero 八七度，我们做那个，第六个的 ，zero 做那个，第六个喏。那来嘞，二百六，第幺来人，那个泥巴佬，那样咪就叫水上的多个。我们都打了，咪三了吧，我都是丢皮嘛来录下来。泰奴、比恩南奴、卡莫迪亚路，哎嘛来都是录吧，哎 ，zero 八七度，都录二百五，丢个，丢个二百五，第个落地。比如你娃老呗，不话没，就比如嘛，就路还得有水塘比较难来开那里。大概那对了，不如比我们那俺塘老高家没皮哦，就路啊，那塘老没养那嘛。哎，路呢还得有水塘呢，水塘比较嘛，比较比，就路也没得啊，比水塘呢不喏，小比路，萝卜缸呢路，哎路塘呢可比较嘛，不喜欢开呢，都比如不就都可了不？哎，现在就路啊。不如表们嘞，哎对，我都说，李伯伯呢，多么好，胸看比较阔啦啦，吃得多。这路你呢，的银行呢，起码公交站那里，这路在打理的。那咱们路的养人，这路啊，哎，男女的有作用。出家那样的当作用。干的人嘛，哎，男女的要多没作用。干的人老嘛，哎，男女的要老多难了。丢把了这个叫哎，男女的都没啥。那吃苦啊，老个我为奶奶吃呢。的差巴拉的阿娇，特别是英里巴拉的阿娇，哎，蓝牛的呀，那老在老干看蓝美女的哦。我说来着，我一看，就那老板家的男的，那幺八来的，看来你在问奶奶钱嘛？他说老干看蓝奶奶钱家的，我比谁都大的，的英里巴拉的阿娇，哎，蓝牛的，差巴拉的阿娇，哎，蓝牛的，都拿不到。他讲是说，哎，对呀，老问伢的，他比咩，只有巴拉的阿娇，哎，蓝牛的在家的，老干看伊家的，哎，对，伢拉呢，伢。娘老呢弄他的你们娘老不知道干啥的。
弟弟大大和撇定的老撇没老不那是要输入了的吧。
撇定的老撇没老不如这个都路啊俺路没有但来了该扩张没路子没扩路想路一样想不来的。我们就能屋里嘛个提到屋里嘛怎么他的怎么的你啊嘛个都怎么的路的前面加大关系的是吧。比如欧出来了来来怎样嘛他比如这路啊哎呀了不如表们嘞，上路样那年里上来的不，俺这样么路那年都么俺了不。
哎喽，哎 ，zero 八千多啊，不都九米一吧嘞？地不嘛比这个和和十三米多九米啦，九米个不流行还嘛的嘞是
啊。啊，九米多啦个，走路个，走路过来我哎呀，啷个咋路的路了靠嘞？啷个咋路的路就那表们，哎对，第二个走路九米东头路，胸看的他来，第二个九米东头走路胸的，啊，胸看没靠啦喏。你看你丢工你的丢靠了累的累的天下的都是要叫上你蹲的。啊都是叫上你蹲的天下也。哎呀哎得为那个目的比较嘛都是啊完了的。哎得哎叫上你的嘛如果嘛呀啊别嘛谁都拉到腰内好都是嘛都拉到腰内好都是嘛都拉到腰内好。哎呀你嘛就没有见鱼啊不。哎呀都是咱们的上面问呀没事了。都是咱们的上面问呀来着哎呀叫没问呀。
地下路地多开掉，你呢？帮忙帮喏，一地路，下的下的呢？问我哑巴的那些，多切开巴的那
些。哑巴的就那路了，路哑的那哑巴的 ，OK。多开掉问问你咯，就那路一地呢？就那路个一呢多吧嘞？就那路个哑呢，路个一呢多了不喏？我嘛俺也拉开，俺也得嘞。就那路拉啥么好不？阿娇，地都哑的听嘛啦，路个都哑的那路哑的喏，帮忙喏，来分来嘛。
နောက်တန်ကီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ် Windows 7 Operating System စနစ်အတွက်လုံခြုံရေးဆိုင်ရာ update တွေအပါအဝင်နည်းပညာအထောက်အကူပေးနေတာကို Microsoft Company ကရက်ဆိုင်လိုက်ပါပြီ Windows 7အတွက်နည်းပညာအထောက်အကူမရတော့တဲ့အတွက်ဒီ Operating System သုံးနေတဲ့ကွန်ပျူတာတွေရဲ့လုံခြုံရေးပိုင်းစိုးရိမ်စရာဖြစ်နေတဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
Microsoft ရဲ့ Windows 7 Operating System အတွက်လေနည်းပညာအထောက်အကူတွေရလိုက်လို့ကမ္ဘာတဝန်းသန်းတဲ့ခြေရာ Computer ရဲ့လုံခြုံရေးမေးခွန်းထုတ်စရာဖြစ်နေတယ်နော်ကိုသားညို့ဦးဟုတ်တယ်မဆွေမြောင်မောင်ကဒီ2009ခုနှစ်မှာစပြီးတော့ထုတ်ခဲ့တဲ့
Windows 7 OS တွေအတွက်လုံခြုံရေးနဲ့ဆိုင်သမျှအပ်ဒိတ်တွေ၊ဆော့ဖ်ဝဲအပ်ဒိတ်တွေ၊လုံခြုံရေးဟာ့ဒ်ဝဲပြင်ဆင်မှုတွေနည်းပညာနဲ့ဆိုင်သမျှအကူအညီတွေကိုပေးနေတာကို January လ 14
ရက်နေ့မှာရက်ခဲ့တာဗျအဲ့လိုမျိုးရမယ်ဆိုတာကိုမိုက်ခရိုဆော့ဖ်ကကြိုးတော့အသိပေးထားခဲ့တာပါအသိပေးရုံနဲ့မဟုတ်ဘူးဒီ Windows 7 3နဲ့ Computer တွေဆိုရင် Windows 10 Operating System ကိုအခ မဲ့ Upgrade လုပ်ခွင့်တော့ပေးခဲ့သေးတယ် Computer တစ်လုံးလည်ပတ်ဖို့က Operating System ဆိုတာမရှိမဖြစ်လိုပါတယ် လူတွေအုံနောက်နဲ့လဲပတ်နေသလို computer တွေကလည်း operating system နဲ့လဲပတ်နေတာပါ အဲဒါကြောင့်မို့လို့ Windows 7 နဲ့ပတ်သက်တဲ့ software update တွေလုံခြုံရေး update တွေမလုပ်တော့တဲ့အတွက်လုံခြုံရေးပိုင်းစိုးရိမ်နေကြတာပါ
security update မလုပ်တော့လို့ computer ရပ်ပြီးတော့သုံးလို့မရဖြစ်သွားမှာတော့မဟုတ်ဘူးဗျ လုံခြုံရေးပိုင်းမှာစိတ်မချစရာဖြစ်သွားတာပါ တဘောကတော့ Windows 7 ထည့်ထားတဲ့ computer တွေကိုဆက်သုံးလို့တော့ရနိုင်အောင်ပဲ ဒါပေမဲ့လို့ အဲ့ဒီ computer တွေထဲမှာ virus တွေ malware တွေဝင်နိုင်ချေပိုးပြီးတော့များသွားနိုင်တယ် အဲကြောင့်လို့ Microsoft company ကတော့ Windows 10 ကိုပြောင်းသုံးပါဆိုပြီးတော့တိုက်တွန်းနေရပြ
တကယ်တော့ Windows 7 OS က Microsoft ရဲ့ဒီ operating system software တွေထဲမှာရေးပန်းအစားဆုံးလူသုံးအများဆုံး operating system software တစ်ခုရှင့်သူ့နောက်မှထွက်တဲ့ Windows 8 တောင်မှလူသုံးများတာမဟုတ်ဘူး လက်ရှိကမ္ဘာမှာသုံးနေတဲ့ PC အားလုံးရဲ့ 30 ရာခိုင်နှုန်းကျော်က Windows 7 operating system နဲ့လက်ပတ်နေတာလို့အချက်အလက်စစ်တမ်းနှစ်ခုထဲမှာတွေ့ရပါတယ် Windows 10 သုံးတာကတော့ 50 ရာခိုင်နှုန်းကျော်ရှိသွားပါပြီ Now Windows Operating System 3နေတဲ့ set 4 လုံးမှာတစ်လုံးက Windows 7 နဲ့လက်ပတ်နေတာလို့ State Counter ဆိုတဲ့ဒီကိန်းဂဏန် website တစ်ခုမှာလည်းပြောထားရရှင့်
အခုလိုမျိုးလူသုံးများနေတဲ့ခြားကဘာကြောင့်နည်းပညာအကူအညီတွေဆက်မပေးတော့တာလဲဆိုပြီးတော့မေးစရာရှိပါတယ် Microsoft ရဲ့ကြေညာချက်ထဲမှာတော့ဒီနေ့နဲ့မနေ့ဖြန်အတွက်နောက်ဆုံးပေါ်ရှေ့ပြေးနည်းပညာတွေဘက်ကိုအယုံစိုက်နေတာမို့လို့လွန်ခဲ့တဲ့စနေကလေးက
ပြောရမယ်ဆိုရင် Microsoft company ရဲ့စီးပွားရေးမှာ operating system software တွေထုတ်တာဦးစားပေးမဟုတ်တော့တာ CEO Satya Nadella တက်လာတဲ့ကပဲရှင် ပြီးခဲ့တဲ့နှစ်တုန်းကဒီ Surface computer တဲ့မိတ်ဆက်ပွဲမှာတော့မှာ Windows operating software တွေက Microsoft company စီးပွားရေးအတွက်အရေးကြီးတဲ့ကဏ္ဍမှာဆက်ရှိနေမှာဖြစ်ပေမဲ့ company ရဲ့အနာဂတ်တော့မဟုတ်တော့ဘူးလို့ CEO Nadella ကပြောခဲ့သေးတယ် တချိန်လုံးကတော့ဒီ operating system software တွေထုတ်တာက company ရဲ့အဓိကဦးစားပေးပဲလေအခုတော့တခြားနည်းပညာကုမ္ပဏီတွေလိုပဲပြောင်းလဲတိုးတက်နေတဲ့နည်းပညာနဲ့ဝန်ဆောင်မှုတွေဘက်ကိုသူလဲအမိလိုက်ဖို့လိုလာတာကိုနောက်ပြီးတော့ခုလိုမျိုးသူ့ရဲ့
operating system တွေနဲ့ပတ်သက်တဲ့နည်းပညာအကူအညီပေးတာတွေကိုရက်လိုက်တာအခု Windows 7 ကပထမဆုံးမဟုတ်ဘူးဗျ Windows XP အတွက်နည်းပညာအကူအညီကို 2014 တည်းကရက်ခဲ့တာဖြစ်ပြီးတော့ Windows 8 အတွက်နည်းပညာထောက်ကူပေးနေတာကို 2016 မှာရက်ခဲ့တာမဆွေမြောင်ပါ
အခု Windows 7 အတွက်အရေးကြီးတဲ့လုံခြုံရေးပိုင်း update တွေမလုပ်တော့တဲ့အတွက်အဲ့ဒီ operating system သုံးနေတဲ့စီးပွားရေးလုပ်ငန်းတွေအတွက်လည်းအတော်လေးအခက်တွေ့သွားနိုင်နေရှင် သူကရမ်းမယ်ဆိုတာကြိုအသိပေးထားပေမဲ့လေစီးပွားရေးလုပ်ငန်းတိုင်းကလွယ်လွယ်နဲ့ဒီ operating system software ကိုပြောင်းလိုက်လို့ရတာမဟုတ်ဘူးလေ Microsoft ကိုယ်တိုင်ပြောထားတာက Windows 10 ကိုဆက်အဟောင်းတွေမှာ 3 ကောင်း 3 လို့ရမယ် 3ဖို့တော့အကြံမပြုခြင်းဘူးလို့သူကပြောထားတယ် software အသစ်အတွက် hardware ပိုင်းလိုအပ်ချက်တွေလည်းရှိသေးတာကိုအဲဒါကြောင့်စီးပွားရေးလုပ်ငန်းထဲမှာသုံးနေသမျှ computer တွေအသစ်ပြောင်းဖို့လိုမယ်ဆိုတာလွယ်လှတာမဟုတ်ဘူး နောက်သူတို့စီးပွားရေးနဲ့ကိုက်မဲ့တခြား software တွေကို Windows 7 နဲ့အန်ခိုင်အောင်လုပ်ထားလို့ရှိရင်အဲ့ဒါတွေကိုလိုက်ပြောင်းရမှာလေ
အဲ့ဒါကြောင့်မလို့စီးပွားရေးလုပ်ငန်းတချို့ကတော့ Windows 7 ကိုဆက်ပြီးတော့သုံးနေနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ် သူတို့သုံးတဲ့အတွက်သူတို့ရဲ့ဝန်ဆောင်မှုကိုယူထားသူတွေရဲ့ကိုယ်ရေးအချက်လက်လုံခြုံရေးပိုင်းမှာစိုးရိမ်စရာရှိတာကိုလည်းသူတို့ကထောက်ပြကြပါတယ် သူတို့ကွန်ပျူတာထဲမှာတင်ထားတဲ့ကိုယ်နဲ့ဆိုင်တဲ့ကိုယ်ရေးဘန်ဒါကြီးကျမကြီးဆိုင်ရာအချက်လက်တွေအတွက် အနေအများစုလိုပဲ အဲ့ဒီ computer တွေ virus ဝင်ခဲ့ပဲဆိုရင်လည်းအဲ့ဒီကနေပြီးတော့ကို computer တွေစီကိုရောက်လာနိုင်တယ်တဲ့
တခုတော့ရှိပါတယ်ဒီစီးပွားရေးနဲ့ပညာရေးဆိုင်ရာအတွက်သုံးတဲ့ Windows 7 operating system တွေကိုတော့အဖိုးအခယူပြီးတော့ Microsoft ကလုံခြုံရေးအထောက်အပံ့ဆက်ပေးပါတယ် ဒါပေမဲ့ computer တစ်လုံးအတွက်ကို $25 လောက်တော့ပေးရမယ်အဲ့ဒီဈေးကလည်းရှင်းနေဆိုလို့ရှိရင် နှစ်ဆတက်သွားမှာဆိုတော့ 2022 ခုနှစ်ကြာလို့ရှိရင် computer တစ်လုံးအတွက်ဒီနည်းပညာလုံခြုံရေးအထောက်အပံ့ဘူက $50 ဖြစ်သွားမှာလေအဲ့လိုစီးပွားရေးသုံး Windows 7 အတွက်အထောက်အပံ့ပေးတာကလည်း 2023 ခုနှစ်အထိပဲပေးမှာ
Microsoft ရဲ့ထုတ်ပြန်ကြေးရဆိုရင်တော့ Windows 7 သုံးနေတဲ့ computer တွေကို Windows 10 ကို Microsoft ကအခမဲ့ upgrade ပေးလို့တာ 2016 July 29 ရက်နေ့ကပြီးသွားပြီ ဒါပေမဲ့လည်းအခုချိန်ထိအခမဲ့လုပ်လို့ရတဲ့နည်းကရှိသေးတယ်လို့ The Verge Online သတင်း website ရဲ့ဆောင်းပါးထဲမှာတော့ပြောထားတယ်မဆွေမြောင်မောင်
သူအကြံပြုတဲ့နည်းကတော့ Microsoft ရဲ့ဒီ Windows 10 download site ကိုသွားအဲ့ဒီမှာ media creation tool ကို download လုပ်ပြီးလို့ရှိရင်ဒီ computer ကို upgrade လုပ်မယ်ဆိုတာကိုရွေးရမယ်တဲ့ Arima upgrade suragu ma yue be ne Windows 10 go install lou me sura yue yin no license ji pe ya lai me shin a ye ji da naw takhu ga ro operating system go upgrade ma lou khin ma di set the ma shi ni de mya a che alet dwi apps dwi tachin dwi dat boun dwi a long go a yin backup tain tha bo ma me bo be ma hoy no a ra ri a long pyaung gung lai me
Now, the top of the Cheshira Ga, Windows 10 OS, Square Computer Dema, Kanga, Lolo Nambu, Computer Hardware Bank, Lua Chetigo, Yin Chibua, Computer Ahoni Nesuino, Kanga, Lolo Mam Hobusura, the Microsoft Company Kurengale, Pio Tarabia. Now, the software at the Dui, App at the Dui Suinle, Windows 7 and Low Pichama, Pito Magule, three people Luare.
Windows 10 operating system ne kai pho so yin computer ye hard drive ka 16 gigabyte shi bo lo de ram memory ga raw 1 gigabyte shi ya me processor le 1 gigahertz phit pho lo ba de ai lo ma ma hoh yin no computer atit be hwe ya raw me tin ma de microsoft company ga raw computer atit ne windows 10 ko tong ja bo be pyo ni de shin
aku lo myo microsoft a tu ye lu thong a mya song software ta khu twet ni pya thauk khu ri yet lai da chaung pc kit goun twa bi la lo mi goun thauk mu ri ga le shi ni ja de ma si ma mo ဒီ Windows 7 စထွက်တဲ့2009ခုနှစ်ကဆိုရင် iPhone တို့ App တို့ ဆိုတာ အခုလိုမျိုးလူသုံးများသေးတာမဟုတ်သေးဘူး iPhone ဆိုလို့ရှိရင် second generation 3G ပဲရှိသေးတယ် iPad ဆိုတာပေါ်တော်မှမပေါ်သေးဘူး အဲဒီတော့ကဆိုရင် PC တွေကထိတ်တန့်ရောက်ခဲ့တဲ့အချိန်ပေါ့
10 နှစ်ကျော်ကြာတဲ့အခုအချိန်မှာတော့ PC computer တွေအကြောင်းကကျလာတယ် လူတိုင်းနီးပါး smartphone တွေကိုင်လာကြတော့ desktop computer တွေကိုမလိုအပ်ရင်သုံးတော့ကြတော့တာမဟုတ်ဘူး အဲ့လို ပြောလို့ PC တွေခက်ကုန်သွားပြီလားဆိုရင်တော့မကုန်ပါဘူး ဘယ်တော့မှလည်းကုန်မှာမဟုတ်ပါဘူး အထူးသဖြင့် လုပ်ငန်းပိုင်းအတွက်ဆိုရင်တော့ computer တွေနဲ့လှုပ်တာပိုအလုပ်ဖြစ်တယ်ဆိုတာအများလက်ခံထားကြတာကို
အခုခေတ်မှာ PC computer လို့ပြောရင်ဘာကိုလဲဆိုတာကလည်းခွဲခြားပြောစရာဖြစ်လာတယ်မဟုတ်ဘူးလားမဆွေးမမ အရင်ကလိုမျိုးကွန်ပျူတာအတုံးလိုက်ကြီးမြင်တော့မှ PC ကွန်ပျူတာလို့သတ်မှတ်ရနိုင်တော့တာမဟုတ်ဘူးလေ Microsoft ဆိုရင်ပဲအခုနောက်ဆုံးထုတ်တဲ့ Surface ကွန်ပျူတာတွေဆိုလို့ရှိရင် PC စီးရင်ဝင်ပေမဲ့ Tablet ကွန်ပျူတာလို့ပုံစံမျိုးတွေဖြစ်နေပြီမဟုတ်လားအခုဆို Screen နဲ့ Keyboard တွဲလို့ခွဲလို့ရတဲ့ Tablet လို့လည်းသုံးလို့ရတဲ့ကွန်ပျူတာတွေကို PC ကွန်ပျူတာထုတ်တဲ့ကုမ္ပဏီတိုင်းကထုတ်နေကြတာသ
Windows 10 ဖြစ်အောင် upgrade လုပ်မထားဘူးလုံခြုံရေးပိုင်းအတွက်လည်းစိတ်ပူတယ်ဆိုရင်တော့အဲ့ဒီကွန်ပျူတာကို internet မချိတ်ဘဲသုံးနိုင်ပါတယ်လို့ကျွမ်းကျင်သူတွေကအကြံပြုပါတယ်ရှင
်ကိုသားညိုကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်အခုဆက်ပြီးတော့မရေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တတ်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်ဒီလောက်မှာတော့အော်စကာတစ်ကြိုစီးရင်ထဲမှာမျှမျှတတရွေးချယ်မှုမရှိဘူးဆိုတော့ဝေဖန်မှုတွေဘာကြောင့်များထွက်နေတာပါလဲဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်အော်စကာစကားတင်စီးရင်ထဲမှာတော့တောင်အမေရိကနယ်ပွားမင်းသမီးဂျင်နီဖာလိုပက်စ်နာမည်ပါမလာတဲ့ကိစ္စကLA Collab စတင်တဲ့ဇန်နဝါရီ23ရက်နေ့ကပွဲမှာအတော်ကြီးကိုပြောဆိုစရာဖြစ်သွားခဲ့ပါတယ်။ဖြော်ပြင်းနေပေတဲ့ကကင်မရာရှေ့မှောက်မှာရောကင်မရာနောက်ွယ်ကရောလောက်ကင်နေကြတဲ့လက်တင်အနယ်သရုပ်ဆောင်တွေလက်တင်အနယ်ပုဂ္ဂိုလ်တွေနဲ့လက်တင်အနယ်ခေါင်းဆောင်ပိုင်းတွေအတွက်အခွင့်အလမ်းတွေပို့ပြီးရရှိအောင်ရည်ရွယ်ပြီးတော့ LA Collab ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲဒီမှာ Los Angeles မြို့တော်ဝင် Erie Cassidy မိကွန်ပြောတော့ Hustler ရုပ်ရှင်စကားထဲမှာတရုပ်ဆောင်ခဲ့တဲ့မင်းသမီး Jennifer Lopez အခုလိုမျိုး Oscar စကားတင်စီးရင်မပါလာတာကြည့်မယ်ဆိုရင်တော့ Hollywood မှာအတော်လေးပြင်ဆင်လှုပ်ဆောင်စရာတွေရှိနေတော့မယ်ဆိုတာပြလိုက်တာလို့သူကပြောပါတယ
် It's an invitation, it's a collaboration, it is a coming together to allow us to make sure that we don't just consume but that we produce the content and the stories of today.
ဒါဖြစ်ကုန်မှုပါဒါကပူအောင်ဆောင်ရွက်မှုပါကျွန်တော်တို့အနေနဲ့သုံးဆွဲသူတသက်မဟုတ်တော့ကိုကိုယ်တိုင်ကဒီနေ့အခြေအနေတွေကိုဖန်တီးသူဖြစ်ပါအောင်လို့အတူတကွပါဝင်ဆောင်ရွက်သွားကြဖို့ပါဖြောပြေးလောကထဲမှာဆိုရင်လက်တင်အနယ်ဝင်တွေရဲ့အရေးပါအရာရာမှုဖြစ်လာအောင်လို့ပါဆိုပြီးတော့ဇန်နဝါရီ23မှာစတင်တဲ့ LA Collab ဖြောက်ရှောင်းမှုကိုရည်ညွှန်းပြီးတော့ပြောသွားခဲ့ပါတယ်အဲ့မှာပဲလက်တင်နယ်ဘွားတဦးဖြစ်တဲ့ Jennifer Lopez Oscar စကားတင်စင်းမပါလို့အသိမဲ့အပြုတ်မခံရဘူးဆိုပြီးတော့မကြင်မနဲ့ဖြစ်နေကြတာကိုလည်းအားလုံးလိုပဲသူလည်းမကြင်နဲ့ပါဘူးဆိုတာကိုပြောသွားခဲ့ပါတယ်
California down mine tekado, the Anabak Inclusion Initiative Galote, Lila Jet Kumaro. The town Kunakunikan, the town Sashikunit drain, when we account on Yari Yoshinka, the Yarema, let you know what the Yosaniga, Zayo Dirima, Usan Bawin and Atonyagan Labo Shibio, and Yotami Bawinuga, the well out Shibai. The heart chose our Yasuin at Dom, Jena Siavalo, the Jalo Shadule.
Latinos being the largest minority group in the country, we cannot be invisible in film. We cannot be erased.
Namejo Mexican Teosan, Eugenio Davesca, Hollywood Yoshin Lokama, Jenle Lara, Sakuni Nichagabai, Hollywood Ma Leja Niyayabo, Dogu, Sangia.
Mira, en mi caso, por ejemplo, lo que yo hago es producir mis propias películas, porque yo me cansé de esperar. Yo he estado tratando de trabajar aquí en Estados Unidos desde el 2003.
Instructions not included today, Yoshin Yapiroma, Genova, Piantuake, the Garile Puntuake, Mina Davis Capjawai, Damele Letty and Ray, the Yosan Rain in a Hollywood Ma, Digania, the Yosan Yavo, below Lojamles Rapomaro, Megonator of Yashin Yava. Why is the Osan Nipide, Edward James, or Moscaro?
La cosa que nos ha faltado más que nada es la oportunidad de.
Go on, Pianlu, go on, Pandibu, a Queen Lenny, through Malone, and you, Lieutenant Jacobari. The Osan, Eugenio Davesca.
Entiendan que no tienen que ser historias de blancos o sobre blancos. Por eso es que están tan enamorados del cine de Iñárritu o de Del Toro o de Cuarón, porque son historias diferentes a las de ellos.
Tuvieron una parte de ese lenguaje y lo nominaron sobre la tila de la cama, pero no era el suave. Tanto le tiene el director de Pite, Alejandro Iñárritu, Del Toro, Cuarónu, y Yoshin Zelenico, pero Yoshin y Tepu, que hay la cama, y lo Davis Capiloy. A cool day early collapse is Mara, Chavi Gomi Diane, Lumu Poison, a set on group bowing Tajava. Let in reward as well as she's reading, Yoshin Kidane, Yomian Tanjari Mark, Queen Lenny Yalazi, through Jue Pure Losan of Separation.
ဘယ်ရတဲ့ကြောင့်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ဖီဝေအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ဖီဝေမြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပြောရွှင်စရာနေ့လေးတစ်နေ့ထည့်ကြပါစီနော်အားဟဲ့ပါအောင်ရအားဟဲ့ပါအောင်ရှင်မယ်ရတာကြောင့်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်မှာရှင်တနင်္ဂနွေနေ့ပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့တလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မို့တလှည့်ပြောပြပေးပါအောင်ရှင် Virginia Pinere Matanet Hinchok de Ubrigo Piatambo season in a poor Sanchin Kagwaduri, Pinemuro Madigne Suez and Abjaro Mamo, Longjong Yeto Mintavare, a jam pamasura Chinchamuri, a Miao Mia Pau in Sana Pia Nanji Shirajao, Pine Ocho Yemu, Ruff Nodemga, Richmond Muma, Yay Yebo Chini, Topian Tadalu, Murega, Capitals Quay Yimbingo, Belu Lenema de Ulaguim Shibulu, Tamit Havare.
Libyan nang ma pika ya sa ye lup shibu dwe diya yoga sangsi dwa bu lu ade lu. Iyu yopa tamaga nangan jaye muwara yi ya ji gega dikini piyo lai bare. Libyan ne pata biro. Kaba gangzang reja dbo du ni mu ya gira ne na song chini ne pata biro. Iyu nangan jaye wunji reja dwe song sui ne mu malo ke ma duga dine dao digu piyo ja gira pya bare shin.
တရင်ကျင်းချုပ်ကိုမဆုမြတ်မောင်ကကျင်းညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖမ်းအင်ဂျင်နီယာကတော့မီကေဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to the